ီးစားရပါတော့တောတာရှင်များရှင်လူငယ်ဆိုတာစမ်းသစ်တယ်လွတ်လပ်မှုကိုမျက်နှိုးတယ်တမိုင်းခေတ်ကငြိမ်းနေရင်ကိစ္စမရှိပေမဲ့အမျိုးမျိုးအဖုံဖုံပြောင်းလဲရင်စမ်းသစ်မှုကိုရှာဖို့ပိုလေးနက်ဖို့လိုတယ်လေလာအားကောင်းဖို့လိုတယ်စိတ်လှုပ်ရှားမှုနဲ့စိတ်လိုက်မှန်ပါစမ်းသစ်မှုကိုရှာဖို့တကယ့်အတုနဲ့အစ်စ်ခွဲခြားသိမြင်ဖို့လိုတယ်လို့ကျွန်တော်စာအုပ်ထဲမှာဖတ်ခဲ့ဘူးတာကိုအချင်းထောင်ထဲမှာလက်တွေ့ရင်ဆိုင်သိမြင်ခဲ့ရတယ်ဆိုတဲ့ကိုစန်းစော်ထွေးကသူ့ရဲ့အချင်းထောင်တွင်ဘဝကိုအခုလိုပြောပြခဲ့ပါတယ်။အပြင်လောကမှာနေတုန်းကတတိမထားမိတာတွေမခံစားမိတာတွေကိုအချင်းထောင်ထဲမှာကျွန်တော်ခံစားမိပါတယ်။ကျွန်တော်ဘဝကမိခင်ဖခင်နဲ့အမတွေကြားအလိုလိုက်အေးပေးချစ်ခင်မှုနဲ့ပြည့်စုံတဲ့ဘဝပါ။ဘဝကိုရိုးရိုးပဲနေထိုင်ရင်တော့အလိုက်တဲ့စီးမျောနေုံပါပဲ။ဘဝကိုရေးဆုံးမလိုက်ဖဲရေးဆန်းလိုက်တော့လောကရန်ကကျွန်တော်မိသားစုဘဝထဲမှာ10နှစ်ကြာကြာပျော်ပျော်ကြီးနေသွားခဲ့ပါတယ်အပြင်မှာတုန်းကကဗျာကိုဝါသနာပါလို့ကျွန်တော်ဖတ်ပါတယ်ချမရေးရဲပါဘူးကိုရေးတာကဗျာဖြစ်ပါမလားလို့ကဗျာဆရာကိုအောင်ပွင့်နဲ့တွေ့မှပါဇက်နဲ့ချရေးစကလုံးပြောင်မြောက်လာမယ်လို့ပြောပါတယ်စစ်အာဏာရှင်ကိုကျွန်တော်တင်စားတာအစီစဉ်တကြအကွက်ကြကြကောက်ချစ်တတ်လို့ဝင်ပလွေလို့တင်စားခဲ့ပါတယ်တချို့ကစင်းလဲမှုတဲ့ပြည်တွင်းစင်မှာမိခင်ပျောက်ခဲ့တဲ့ကိုအောင်ဖွင့်ကသူ့မိခင်ကိုလွမ်းနိုင်လကိုမော့ကြည့်ဖြစ်တယ်တဲ့ရန်ကုန်ရောက်တော့အိမ်တိုင်းမှာအင်တာနာတိုင်းတွေပသိမ်သားကိုအောင်ဖွင့်ကလကိုမော့ကြည့်တိုင်းဓာတွေကိုမြင်ရတော့ငားယိုးနေနေတဲ့လလို့ကဗျာဆက်ခဲ့ပါတယ်ဆရာကိုအောင်ဖွင့်နဲ့ဆုံရတာကျွန်တော်အတွေ့နိုင်ငံရေးအရာအမှုပညာအရာတိုးတက်လာပါတယ်ထောင်စုနှစ်သစ်မှာကုလသမဂ္ဂရဲ့ရည်မှန်းချက်တွေကဘာလဲ ဘယ်လဲ ဘလောက်လုံနိုင်မလဲ အမေရိကန်ရဲ့ရည်မှန်းချက်မှာစစ်အာဏာရှင်အပါမခံဘူးလို့ပြောနေကြတယ်။ဒါဖြစ်မလား မဖြစ်ဘူးလားလို့1996တည်းကကျွန်တော်တို့ထောင်ထဲမှာဆွေးနွေးခဲ့ကြပါတယ်။အင်းစိန်အထူးခုံရုံးမှာအမိန့်ချပြီးတော့ကျွန်တော်တို့လူစုကွဲသွားပါတယ်။တီးတန့်ကိုပြန်မပို့တော့ဘဲထောင်မကြီးကိုပို့လိုက်တော့ကျွန်တော်6တိုက်ကိုရောက်သွားပါတယ်။6တိုက်လောက်ကိုင်းလို့ကျွန်တော်ကြားထားဘူးပါတယ်ခုတော့ပြစ်တန်တိုက်မဟုတ်တော့ပဲတာမန်ရိုးရိုးတစ်သားတကားဖွင့်ထားပေးပါတယ်6တိုက်မှာကျွန်တော်ရဲ့ကိုကြည်လွင်ရဲ့ကိုစောရဲဝင်းရဲ့ကိုကျော်ဝေဆိုးရဲ့တခန်းနဲ့နေခဲ့ရပါတယ်ထောင်ဝင်းစားမရှိတဲ့သူတွေကြီးပဲစုထားတာပါတေတန်တိုက်ကနေဆရာဦးခင်လိုင်းကိုလက်ရထွန်းတို့ကမြေပဲကျော်ငချောက်ကျော်တွေပြစ်ပေးပါတယ်ကျွန်တော်တို့ရေချိုးဆင်းတဲ့အခါမြေပဲစီ၄စီအာပြဲကြောက်ကြော်လက်တစ်စစ်ခွဲဝေပေးကြပါတယ်လေးလာကြောငတ်ပြက်လာတဲ့အချိန်မှာမြေပဲစီတစ်စီကိုချက်ချင်းမဝါကြပါဘူးချွေးပြီးစားကြတာပါတာလဘောတဲကငရုတ်သီးစေလေးကအစဝါရင်မှွေးနေတယ်လို့ကျွန်တော်ခံစားမိပါတယ်မြေပဲရတော့ပျော်တာပုံလေးလာကြောတကြားအချိုမှုန့်မစားရတာကြာတော့တဘာဝအရသာကိုကျွန်တော်ခံစားမိသွားပါတယ်အသီးအနှံရဲ့တဘာဝကအတော်ချိုးပါတယ်ပထမဆုံးထောင်ဝင်စာကိုကျွန်တော်အမနှစ်ယောက်လာတွေ့ပါလေထောင်ဝင်စာလို့မထင်ဘူးတီးကြထောင်ကြယုံကခေါ်ထုတ်တာဆိုပြီးခေါ်ထုတ်တာပါမျက်နှာကိုအဝစ်စွတ်ပြီးခေါ်ထုတ်တာပါထောက်လှမ်းရေးခေါင်းစွတ်စွတ်ထားတဲ့တော့ตาပါတယ်အပြင်ကကိုယ့်ကိုမမြင်ရပေမဲ့ကိုကသူများကိုမြင်ရတဲ့အပားစားခေါင်းစွတ်ပါဖေဖေနဲ့မေမေကိုမမြင်ရတော့ကျွန်တော်အတော်စိုးရိမ်သွားပါတယ်အဖေညီဆုံးလို့ခရီးသွားတယ်လို့မမကကျွန်တော်ကိုရှင်းပြပါတယ်တန်စကားနှစ်ထပ်တန်နိုင်ွေနောက်ကကျွန်တော်တွေးမိနေတာကငါထောင်ထဲမှာရှိနေတော့ဖဖေနဲ့မေမေတိမ်ပါသွားရင်ငါတီတီငိမ့်ငိမ့်ရင်ဆိုင်နိုင်ဖို့နဲ့ကြံတဲ့မိသားစုကိုအားပေးနိုင်ရမယ်လို့တွေးမိပါတယ်ထောင်ထဲမှာခါတီးတဲ့ခွဲခါချင်းအတွေ့အကြုံကိုမြင်ရတိုင်းအပြင်ကိုကြီးသေနိုင်တယ်လို့တွေးမနေပဲကိုလဲထောင်ထဲမှာသေနိုင်တယ်အချိန်မရွေးဒစုံတစ်ခုဖြစ်နိုင်တယ်လို့အိမ်ကမိသားစုကိုတွယ်ဝိုက်ပြောရပါတယ်2000ပြည့်နှစ်ဇန်နဝါရီ23မှာတောင်ငူထောင်ကိုကျွန်တော်ပြောင်းရပါတယ်။ထောင်ပြောင်းတော့တရက်ထဲတောင်ငူတာယာဝတီတရက်မော်လမြိုင်လေးတုပ်ခွဲပြီးတခါတည်းပြောင်းတာပါ။အပြင်မှာအကယ်ဒမီပေးပွဲလုပ်တဲ့နေ့ပါထောင်ဝင်နှန်းတွေပြောလို့ကျွန်တော်သိရတာပါ။ကျွန်တော်တို့ထောင်ပြောင်းခံရမယ့်သူတွေကိုလည်းအကယ်ဒမီရတယ်လို့ညှိုးဆိုခဲ့ကြတာပါ။ထောင်ဘူးရှိကွင်းကြီးထဲမှာလူတွေကိုအကွက်ချပြီးရက်ခမ်းထားပါတယ်။နာမည်ခေါ်ရင်ဘူးဘော်ကနေမီးစလိုက်နဲ့လှမ်းထိုးထားပါတယ်။အဖေနာမည်ထောင်ဝင်နံပါတ်ရရင်ဝန်ထမ်းကိုယ်တိုင်ကအကယ်ဒမီပေးလိုက်ပြီတဲ့ သူတို့နှုတ်ဖျားကအလွယ်တကူအကယ်ဒမီလို့ပြောတဲ့စကားကကျွန်တော်တို့ဘဝစိတ်ခံစားမှုတောကတွေနဲ့လဲလှယ်ခဲ့ရတာပါထောင်ပြောင်းခံရတဲ့ကျွန်တော်တို့တန်ချေခြင်းနဲ့ထောင်ပြောင်းရတာပါကျွန်တော်တို့ကိုဒုက္ခပေးမဲ့တန်ချေခြင်းကိုဂယုတစိုက်ကမ်းပြီးတွေးမထွက်အောင်ထိန်းရတာပါအပါဦးတင်အေးနှစ်ယောက်လဲတန်ချေခြင်းနဲ့တောင်ငူထောင်ငူပြောင်းလာခဲ့ပါတယ်ခยีဘလို့ထွက်ထွက်ဇာတိမြေသင်္ကန်းကျွန်းကပြန်ထွက်ရမယ်လို့ကျွန်တော်တွေးမိပါတယ်။စံပြစည်းကဖြတ်တော့ကိုယ့်အိမ်ကလူတွေများလာမလားလို့ရှာမိပါတယ်။လူတွေအများကြီးကိုတွေ့ရတော့ကျွန်တော်တို့ပျော်ပါတယ်။လူတိုင်းမှာအစွမ်းတက်တီတစ်မျိုးစီရှိတယ်လို့လည်းကျွန်တော်ခံစားမိပါတယ်။လူအခွင့်အရေးအတွက်တောင်းဆိုခဲ့တဲ့ကျွန်တော်တို့လူအခွင့်အရေးဆုံးရှုံးနေရတာကိုအပြင်လောကကလူတွေမမြင်နိုင်အောင်အာဏာပိုင်ကပိတ်ဆို့တားဆီးထားပါတယ်။ကျွန်တော်ကလေးဘဝကမြင်နေရတဲ့ငမိုးရိပ်ချောင်းကအကျဉ်းသားဘဝနဲ့မြင်ရတဲ့အချိန်မှာခါတိုင်းနဲ့ပိုးပြီးကျန်နေတယ်တဲ့နောက်တစ်ပတ်မှာတော့တောင်ကြီးအကျဉ်းထောင်မှာဖြတ်တန်းခဲ့ရတဲ့ကိုစန်းစော်ထွေးရဲ့အမှုပညာခံစားမှုအကြောင်းတင်ပြပါမယ်ရှင်